အမေရိကန် US Steel တံမဏိကုမ္ပဏီကြီးကိုဂျပန်နီပွန် Steel ကဝယ်မဲ့အစားယင်းနှမြုံနိုင်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်မှာဂျပန်ဝန်ကြီးချုပ်အီရှိဘာနဲ့ဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုခဲ့တာပါ။
We're doing it as an investment, no longer a purchase.
Okay.
I didn't want it purchased, but investment I love.
USD ကုမ္ပဏီကိုဝယ်မဲ့အစားပြောင်းပြီးယင်းနှမြုံနံပါလိမ့်မယ်လို့သတင်းတောက်တယောက်ရဲ့အမေကိုသမ္မတထရန့်ကပြေချခဲ့တာပါသူအနေနဲ့လည်းအမေရိကန်တံမဏိကုမ္ပဏီကိုဂျပန်ကုမ္ပဏီဝယ်မဲ့အစားယင်းနှမြုံနံမှုလုပ်မှာကိုသဘောကျတယ်လို့ပြောဆိုခဲ့ပါတယ်ယင်းနှမြုံနံမှုကိုဘယ်လိုလုပ်ဆောင်သွားမယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူးဒါပေမဲ့ရှေ့ရက်သက်တပတ်ကြာရင်နီပွန်စတီးကုမ္ပဏီအကြီးအကဲနဲ့တွေ့ဆုံမှုရှိပြီးသမ္မတထရန့်အနေနဲ့သူကိုယ်တိုင်ပါဝင်ပြီးဂျောင်းဝင်စစ်ဆန်ညှိနှိုင်းမှုတွေလုပ်သွားမယ်လို့ပြောဆိုပါရက်ပင်ဆယ်ဗေးနီးယားပြည်နယ်ပစ္စဘတ်မှာရုံးဆိုင်ထားတဲ့ USD ကုမ္ပဏီကိုဂျပန်နီပွန်စတီးကုမ္ပဏီကဒေါ်လာ15ဘီလီယံနဲ့ဝယ်ဖို့2023ခုနှစ်ကကမ်းလှမ်းခဲ့တာပါဒါပေမဲ့ဒီကိစ္စဟာ2024သမ္မတရွေးကောက်ပွဲကာလမှာနိုင်ငံရေးပြဿနာဖြစ်လာခဲ့ပြီးအဲ့ဒီအချိန်ကသမ္မတဂျိုးဘိုက်ဒန်ကလည်းမရောမို့တားမြစ်ခဲ့တယ်လို့သမ္မတထရန့်ကလည်းရောမို့သဘောမတူပါဘူးခင်ဗျ